မရိကန်ပြည်ထောင်စုဝါရှင်တန်ပြည်နယ်ပြည်ထောင်စုတရားရုံးတစ်ခုကမွတ်စလင်အများစုနေထိုင်တဲ့နိုင်ငံတွေကလူတွေအမေရိကန်နိုင်ငံကိုတည်ဝင်ပြည်ဝင်ခွင့်ဗီဇာနဲ့ရောက်လာတဲ့သူတွေကိုပြန်မပို့ဖို့ဟန်တာတဲ့အမိန့်တစ်ခုကိုထုတ်ပြန်လိုက်ပါတယ်။အဲ့ဒီအမိန့်ညင်ညာချက်ထွက်ပြီးတဲ့နောက်ပိုင်းအကောက်ခွန်နဲ့နယ်စပ်လုံခြုံရေးဌာနကလည်းအမေရိကန်နိုင်ငံကိုတည်ဝင်ဗီဇာနဲ့ရောက်လာသူတွေကိုနေထိုင်ခွင့်ပြုနေပါတယ်။တမူထူးခြားတဲ့ဒီအရေးပေါ်အမိန့်ညင်ညာချက်နဲ့ပတ်သက်လို့တရားရေးဌာနအနေနဲ့အတက်နိုင်ဆုံးအစောဆုံးကြေညာချက်ထုတ်ပြန်သွားမယ်လို့သမ္မတအင်ပီတော်ရဲ့ကြေညာချက်ထဲမှာပြောထားပါတယ်။သမ္မတအင်ပီတော်ကထုတ်ပြန်တဲ့ဒီကြေညာချက်မှာတော့သမ္မတထရမ့်ထုတ်ပြန်ခဲ့တဲ့တိုင်းပြည်တွင်ဝင်ရောက်ခွင့်ကန့်သတ်တဲ့အမိန့်ကြေညာချက်ဟာတရားဝင်ပြီးမှန်ကန်ကြောင်းလည်းဖော်ပြထားပါတယ်။ဝါရှင်တန်ပြည်နယ်ဆီယက်တယ်မြို့ကခရိုင်တရားသူကြီးဂျိမ်းစ်ရောဘတ်ကတော့ဝါရှင်တန်နဲ့မင်နီဆိုတာပြည်နယ်တို့ဟာသမ္မတထရမ့်ရဲ့အမိန့်ကြေညာချက်ကိုဥပဒေလမ်းကြောင်းအရစိန်ခေါ်ပိုင်ခွင့်ရှိတယ်လို့လည်းပြောပါတယ်ခင်ဗျာ။